ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ကုန်းတောင်ကျေးရွာကနေအိမ်တွေကိုတပ်မတော်ကမနေ့ကနေ့လယ်ပိုင်းဝင်ရောက်မိရှို့လာကြောင်းတပ်မတော်ရဲ့စခန်းကိုအခုလိုပြင်လဲတိုက်ခိုက်တာဖြစ်တယ်လို့အပြည့်ရဲ့ကြေညာထားတဲ့ရခိုင်တပ်တော် AA ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုကက RFA ကိုပြောပါတယ
်ဒီမနေ့3နာရီမထိုးခင်လောက်မှာဒီကြာညိုပြင်တရားနားမှာရှိတဲ့အဲ့ဒီဘမစစ်တပ်ရဲ့စစ်ကြောင်းတခုကိုကျွန်တော်တို့ဘက်ကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိအဲ့ဒီဥစ္စာကဒီသူတို့ကဒီမနေ့ကနေပြီးတော့ဒီဘူးတိတော်မြို့နယ်ကွမ်းတောင်ရွာကိုမိရှို့တယ်နော်နောက်ပြီးတော့နေပြီးတော့ဒီဟိုရွာတွေကိုသူတို့ဒီအတလွတ်ကြီးတနတ်နဲ့ပစ်တာရှိတယ်ဟိုနေ့ကလည်းအဲ့ဒီဇေဒီတောင်ရွာကိုတနတ်နဲ့ပစ်တယ်လမ်းပေါ်ကနေပြီးတော့နော်အဲ့လိုမျိုးတနတ်နဲ့မတရားပစ်တာတွေရှိတယ်အဲ့ဒီမှာကျောင်းသူလေးတယောက်ထိရယ်၃ရက်နေကအခုအဲ့ဒီစစ်ကြောင်းကတော်တော်လေးတောင်းကျနေတယ်ဆိုတော့အဲ့ဒါကြောင့်မို့လို့ဟိုသူတို့ကိုကျွန်တော်တို့ကနေပြီးတော့ဒါဟိုဥစ္စာပေါ့နော်ကျွန်တော်တို့ရဲ့ပြည်သူတွေကိုမတရားဒီအနိုင်ကျင့်နေတယ်နောက်ပြီးတော့ကျွန်တော်တို့ဒီပြည်သူတွေရဲ့ရွာတွေကိုမိရှို့တယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကအဲ့ဒီစစ်ကြောင်းကိုဟိုတိုက်ခိုက်တာဖြစ်တယ
်ကုန်းတော်ကြီးရွာမှာနေတော်တော်များများမီးလောင်သွားတယ်လို့ခိုင်တုကကဆိုပါတယ် RFA ကဆက်သွယ်မေးမြန်းရမှာအနောက်ပိုင်းတဲ့စစ်ဌာနချုပ်တိုင်းဦးစီးဗိုလ်မှူးကြီးဝင်းစောဦးကတော့မနေ့ကမီးလောင်တဲ့ဖြစ်စဉ်တကယ်မဖြစ်ခဲ့ပဲအရင်ကသတင်းအဟောင်းကိုပြန်လည်ဖြန့်ဝေခြင်းသာဖြစ်တယ်လို့တုံ့ပြန်ပါတယ
်အဲ့ပြောတဲ့ဒေသဥစ္စာတွေကဒေသခံမဟုတ်ဒေသခံအယောင်ဆောင်ထားတော့ AA ကပြောဒေသခံအမိခံထားတော့ AA တောင်းကျမ်းသူတွေကနေပြောတာရွာသားအစ်စ်ကမပြောဘူးတော့မားလည်းမရှိဘူးเนาะအဲ့မှာလျှောက်ပြီးပြောတဲ့ဥစ္စာဟိုအရင်တော့ကလွန်ခဲ့တဲ့တလားလောက်ကအဲ့မှာเนาะဥယျာဏနာမှာတိုက်ပွဲဖြစ်တော့ဥယျာဏရွာမီးလောင်သွားတာရှိတယ်တစ်ဖက်တိုက်ပွဲဖြစ်လို့ရွာမီးလောင်သွားတာအဲ့မီးလောင်ထားတဲ့ပုံမျိုးဖြစ်တယ်အဲ့လိုသာလျှောက်လျှောက်လုံနေလို့ကတော့ AA ဟုတ်လားမြန်မြန်မြင့်ပြတ်တော့မယ်ဆိုတော့เนา
ะကုန်းတော်ရွာမီးလောင်တဲ့တဲ့င်းကိုတက်မတော်ဘက်ကညင်းပေမဲ့အဲ့ဒီရွာအနီးကဇေဒီတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးကျော်တန်းကမီးလောင်မှုအမှန်တကယ်ဖြစ်ခဲ့တယ်လို့ RFA ကပြောဆိုပါတယ
်။ဟောကွမ်းတော်မှာမီးလောင်တာမှန်တယ်မှန်တယ်။နှစ်နာရီလောက်ကမီးလောင်တာ။အင်းရှိကစီရင်လောက်ပါတော့လို့ပြောကြတယ်။ရွာသူရွာသားတွေကဇေဒီတောင်ဘက်ကလုံးဇေဒီတောင်မှာတိတ်ဖို့ဆောင်နေကြတာ။သူစီကပြောလို့ဆိုတာပြောဖို့ခက်ခဲတယ်။ညာနေလေဒီမင်းအလင်းရောင်လိုနေရတယ်လို့
ဘူဒီတော်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကလည်းမျိုးကုန်းလုံးတွေကိုတဖက်ကမ်းမှာရှိတဲ့ဇေဒီတောင်ကျေးရွာကနေလှမ်းမြင်နေရတယ်ဆိုတာရွာကနေကဖုံးဆက်အကြောင်းကြားတယ်လို့ RFA ကပြောပါတယ်။ကုန်းတော်ရွာဒေသခံ200ကျော်လောက်ကတော့လွန်ခဲ့တဲ့တစ်လကျော်လောက်ကတည်းကရွာတစ်ဖက်ချမ်းကဇေဒီတောင်ကျေးရွာမှာစစ်ပေးရှောင်နေကြတာဖြစ်လို့မီးလောင်နေချိန်မှာဒေသခံတယောက်မှရွာထဲမှာမရှိဘူးလို့ဆိုပါတယ်။ကျေးရွာတွေကိုမီးရှို့လို့ဆိုပြီးဒီနေ့မနက်ပိုင်းတက်မတော်ကင်းစခန်းတစ်ခုကို AA ကလာရောက်ပြက်ကက်တိုက်ခတ်ခဲ့တဲ့အကြောင်းကိုတော့ဗိုလ်မှူးကြီးဝင်းစောဦးက
အေးရသူပြောရတယ်ဆန့်ကျင်ဘက်တွေရဲ့တက်တွေကိုဖိုးစက်မဆင်ပါဘူးလို့ဒီကိုခုခံကားပဲပိုင်းကူးတော့ပဲခုခံတဲ့အဆင့်တော့ပဲလုံးမယ်လို့မနေ့ကပုံယူလိုက်သွားဦးတီတော်နဲ့ဘလောက်မှမဝင်တော့ဘယ်မှန်တော့ပဲဆိုအဲ့နေရာမှာကျေးရွာချင်းဆက်ထားတဲ့တရားရှိတယ်အဲ့တရားနော်အဲ့တရားကြီးကျိုးသွားလို့ရှိရင်ဒေသမှာဟာလာကုန်းစည်းစစ်စစ်မှုတွေရပ်တန့်သွားမှာသိုးတဲ့အတွက်ကြောင့်မလို့အဲ့မှာမြန်မာနိုင်ငံရဲနဲ့တန်းနဲ့ပေါင်းပြီးတော့မှအဲ့မှာလုံရွေးချတာအဲ့ချတာတဲ့နေရာကိုတော့ကန့်ပြစ်ဝေးရနေပြီးတော့မှပြစ်တာပါ
ဒီမင်းတိုက်ပွဲမှာတက်မတော်ဘက်ကထိခိုက်ကြဆုံးသူများတယ်လို့အေအေပြောခွင့်ရသူခိုင်တုကကပြောပေမဲ့ဘုံကြီးဝင်းစော်ဦးကတော့ညင်းဆိုပါတယ်ဒီမင်းတိုက်ပွဲကြောင့်တရက်ပြင်ကြေးရွာနဲ့ကြာညိုပြင်ကြေးရွာတွေကဒေသခံ900လောက်ရွာထဲမှာပိတ်မိနေပြီးကြောက်ရွံ့နေကြတယ်လာရောက်ကူညီမဲ့သူတွေကိုစောင့်မျှော်နေတယ်လို့ဦးအောင်တောင်ရှိကပြောပါတယ
်ဟောဒီ site နဲ့တရားမှာတော့တိုက်ပွဲဖြစ်တယ်ကျွန်တော်တို့ကိုယ်တိုင်ကလေးအတန်တွေကြားတယ်မနေ့ကတော့ကျွန်တော်ပုံဆက်ပြီးမှလူတွေကိုမင်းတို့လူတွေတော့လောလောဆယ်အထိခိုက်မရှိဘူးဒါပေမဲ့တရက်ပြင်ရွာနဲ့ဒီကြာညိုပြင်ရွာကလူတွေအရင်ကြောက်နေကြတယ်သူတို့ကဘူးတီတော်ကိုလာကျင်တယ်ကျွန်တော်တို့ကိုကြေထုတ်ပါဆိုမှအခုညတောင်းနေကြတယ်အဲကျွန်တော်ကတော့အခုအထူးထူးအရှိုးရီဦးစီးဌာနကိုပြောထားတယ်နောက်ပြီးတော့ဒီကျက်ရှင်နေအဖွဲ့တို့ဘာတို့ကိုလည်းပြောထားတာရှိတယ်
မြန်မာနိုင်ငံကျက်ရှင်နေအဖွဲ့ကတော့အပိမိနေတဲ့ဒေသခံတွေကိုတွားရောက်ကူညီနေပြီလို့ကျက်ရှင်နေအဖွဲ့မောင်တော်မျိုးအဖွဲ့ဝင်တယောက်က RFA ကိုပြောပါတယ်စက်တင်ဘာလ17ရက်နေ့ကနေပြီးတော့မှပြုတ်လုတဲ့တက်မတော်သတင်းစာရှင်းလင်းပွဲမှာတက်မတော်ဘက်ကပြောကြားချက်တွေအရဩဂုတ်လ21ရက်နေ့ကနေစက်တင်ဘာလ20ရက်နေ့အထိရခိုင်ပြည်နယ်ထဲမှာရခိုင်တပ်တော် AA နဲ့ထိတိတိုက်ပွဲပေါင်း38ကြိမ်ဖြစ်ပွားခဲ့လို့သိရပါတယ်2018ခုနှစ်ဒီဇင်ဘာလကစတင်ခဲ့တဲ့ AA နဲ့တက်မတော်တို့ကြားတိုက်ပွဲတွေကြောင့်တည်ဆုံးသူ90နီးပါးရှိနေပြီးထိခိုက်ဒဏ်ရာရသူ120ကျော်ရှိနေပြီလို့ရခိုင်ခြေစိုက်ရက်ဖက်အဖွဲ့တွေကပြောကြပါတယ်ခင်ဗျာကျွန်တော်တန့်စင်ပါ